2012ခုနှစ်က VOA American အသံမှာဒီဝါဘာသာဌာနသတင်းတောက်အသက်ခံရမှုမှာဆွဆွဲချင်းခံခဲ့ရတဲ့ထိတ်တန့်စစ်သွေးကြွတပ်မှုတအုပ်ကိုဖမ်းမိထားတယ်လို့ပါကစ္စတန်အနောက်မြောက်ရှိရဲကပြောပါတယ်။သတင်းပေးချက်အရ Ifan Karsani နဲ့သူ့လက်ထောက်နှစ်ဦးကိုခိုင်ဘာပထွန်ကွာခရိုင်မှာရှိတဲ့ချာဆဒါမြို့နီးစစ်ဆေးရေးစခန်းမှာဖမ်းမိထားတယ်လို့ပါကစ္စတန်မာဒန်ဒေတာကလက်ထောက်ရဲမင်းကြီးမိုဟာမက်စစ်ဝါဇီယာက VOA ဒီဝါဌာနကိုပြောပါတယ်။သူတို့လိုက်ပါလာတဲ့မော်တော်ယာဉ်ပေါ်ကနေအနည်းဆုံးအလေးချိန်ကီလိုဂရမ်တရာရှိတဲ့ပောက်ကွဲပစ္စည်းတွေကိုလည်းဖမ်းဆီးရမိတယ်လို့အာဏာပိုင်တွေကပြောပါတယ်။ခိုရာဆန်နီဟာငွေညှစ်မှုကြောင်းတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်မှာတိုက်ခိုက်မှုအပြင်သတင်းတောက်မာကရမ်ခန်အတာဖီကိုတပ်ဖြတ်မှုအတွက်အလို့ရှိနေသူဖြစ်ပါတယ်။ဒီဝါအတန်လွင့်ဌာနသတင်းတော့အတာဖစ်ဟာရှာကဒါမြို့မှာရှိတဲ့သူ့အိမ်အနီးဗလီကျောင်းမှာဝတ်ပြုရင်2012ခုနှစ်ဇန်နဝါရီလ18ရက်နေ့ကတနက်နဲ့ပြစ်ဒဏ်ခံခဲ့ရတာပါ။သူ့ကိုစစ်သွေးကြွတွေကတပ်ပစ်မယ်လို့အကြိမ်များစွာချိန်ချောက်ခဲ့ပြီးသူသေဆုံးမှုအတွက်ပါကစ္စတန်တာလီဘန်တို့ကတာဝန်ယူလှုံ့ဆော်ခဲ့တာလို့ကြေညာခဲ့ပါတယ်။